မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဟိန္ဒူတွေနဲ့လူနည်းစုတွေပေါ်တိုက်ခိုက်နေတယ်ဆိုတဲ့သတင်းတွေဟာချက်ကားပြောဆိုနေကြတာဖြစ်ပြီးလူတိုင်းကိုကာကွယ်ပေးဖို့လုပ်မယ်လို့ဘင်္ဂလားဒေ့ရှ်ဂျာဖြက်အစိုးရကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုတောက်ကြနေမှာအာမခံပြောကြားခဲ့ပါတယ်။နိုင်ငံတွင်လူမှုဆန္ဒပြမှုကနေဝန်ကြီးချုပ်ရှိတ်ဟာစီနာနှုတ်ထွက်ပြီးပြည်ပထွက်ပြေးခေါ်လုံတဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဟိန္ဒူဖျားကြောင်းတွေနေအိမ်တွေစီးပွားရေးလုပ်ငန်းတွေအတိုက်ခိုက်ခံရတာဖြစ်ပြီးကျောင်းဆရာတဦးအသက်ခံရတယ်လို့လူမောင်း45ဦးနဲ့မနေလဲဒဏ်ရာတွေရခဲ့တာပါ။ဟိန္ဒူအများစုနေထိုင်တဲ့အိန္ဒိယနိုင်ငံဟာအိန္ဒိယချင်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရင်ချင်းမှုအရာရောစီးပွားရေးအရာပါခိုင်မာတဲ့ဆက်နွယ်မှုတွေရှိနေတဲ့အတွက်အခုလိုဟိန္ဒူတွေပေါ်မှာတိုက်ခိုက်မှုတွေတိုးလာတာကိုစိုးရိမ်ကြောင်းဝန်ကြီးချုပ်မော်ဒီကအစိုးရကပြောကြားခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဂျာပြတ်အစိုးရအဖွဲ့ကိုဦးဆောင်တဲ့ငြိမ်းချမ်းရေးနိုဘယ်ဆုရှင်မိုဟာမက်ယူနက်စ်ကသူ့ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးဘင်္ဂလားဒေ့ရှ်မှာရှိတဲ့ဟိန္ဒူတွေနဲ့လူနည်းစုဝင်တွေအားလုံးကိုဘေးအန္တရာယ်ကင်းအောင်ကာကွယ်စောင့်ရှောက်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဝင်းကျုံမော်ဒီကသူ့ရဲ့ X လူမှုကွန်ရက်မှာရေးပါတယ်။